ကချင်ပြည်နယ်အထုဒေသတင်နယ်မြေမှာနောက်ဆုံးကြန့်ရှိနေတဲ့ကမ်ပိုက်တီမြို့ကိုဒီနေ့အစောပိုင်းကစပြီးကချင်လူမျိုးရေးတပ်ဖွဲ့ KIA နဲ့ပူးပေါင်းတပ်တွေကထိုးစစ်ဆင်ခဲ့ရကတိုက်ပွဲတွေပြင်းထန်လာနေတယ်လို့ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာပဲ KIA ပူးပေါင်းတပ်တွေမကြာသေးငါထိန်ချုပ်ခဲ့တဲ့လန်ဆယ်မြို့မှာတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကလေး၃ယောက်သေဆုံးခဲ့တယ်လို့ပြောပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုအခြေခံပြီးကိုငင်းချမ်းပြောပြပေးပါအောင်ခင်ဗျာ
တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တီရှိရနဲ့ကချင်အထူးဒေသတိတ်ကနောက်ဆုံးကြံနေတဲ့ကမ်ပိုက်တီမြို့ကိုနိုဝင်ဘာလ29ရက်မနက်ပိုင်းကစတင်ပြီး KIA ပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်နေကြတာပါလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတရုတ်မြန်မာနယ်စပ်ဒေသမှာရှိတဲ့ကချင်ဒေသခံတို့က VOA ကိုအခုလိုပြောပါတယ
်ကမ်ပိုက်တီကိုဆိုတော့ဒီမနက်ကနေစပြီးတော့ဝင်တိုက်နေရပေါ်တော့လောဆယ်မြို့ထဲကြီးတိုက်ပွဲဖြစ်နေပြီ။အဲဆိုအဲစစ်ကောင်စီတပ်ဖွဲ့တွေကတရုတ်ပြည်ထပ်ပြီးွားရလည်းရှိရတယ်။ဒါတို့စစ်ကောင်စီနဲ့စစ်ကောင်စီမိသားစုတွေနေပေါ့။ကမ္ဘာတီးယားတင်းလို့ရခံနေပြီပေါ့
။လက်ရှိကမ်ပိုက်တီတိုက်ပွဲနဲ့ပတ်သက်ပြီးမေးမြန်းနိုင်မှု KIA ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေကြတာမရှိသေးပါဘူး။ကမ်ပိုက်တီမြို့အနီးစင်ကြိုင်မှာအခြေစိုက်တဲ့နယ်ကြားဆောင်တပ်အမှတ်1003ကို KIA ပူးပေါင်းတပ်တွေကအောက်တိုဘာလ21ရက်နေ့ကသိမ်းယူထားပြီးဒီကနေ့မှာကမ်ပိုက်တီကိုတိုက်ခိုက်လာတာလည်းဖြစ်ပါတယ်။ဒီလ10ရက်နေ့က KIA ပူးပေါင်းတပ်တွေသိမ်းယူခဲ့တဲ့ဆော့လော်မြို့နယ်ကလန်ဆယ်ရွာကိုဒီလ18ရက်နေ့မှာစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာကြောင့်ဒေသခံတွေသေဆုံးခဲ့တာရှိတဲ့အကြောင်းကချင်ဒေသခံတဦးကအခုလိုပြောပါတယ
်။ဒီ18ရက်နေ့ညနေပိုင်းမှာလေဒီ KIA ကဒီရက်ပိုင်းသိမ်းထားလန်ဆယ်ရွာဘက်ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုလို့တော့ကလေး3ယောက်သေဆုံးတာရှိတယ်တဲ့
။ဦးစကုံတရင်ဦးဆောင်နဲ့ရခိုင်ကချင်ဒီမိုကရေစီတစ်တက်မတော် NDAK အဖွဲ့ဟာစစ်အစိုးရနဲ့အပြစ်ရပ်ပြီးတဲ့နောက်ပိုင်းကချင်အထူးဒေသတစ်အဖြစ်ဖွဲ့စည်းခဲ့တာပါ2009ခုနှစ်မှာ NDAK တပ်ဖွဲ့ကိုကချင်နယ်ကြားဆောင်တက်နဲ့ပြည်သူစစ်အဖြစ်အသွင်ပြောင်းလဲခဲ့ပါတယ်စက်တင်ဘာလကုန်ပိုင်းမှာတော့ကချင်အထူးဒေသတစ်ကချီပွေနဲ့ဆော့လော်မြို့တွေကို KIA ပူးပေါင်းတပ်တွေကစတင်ထိုးစစ်ဆင်ခဲ့ပြီးချီပွေဆော့လော်ပန်ဝါဖီမော်ခံဖန်လန်ဆယ်စားတဲ့မျိုးရွာတွေကိုသိမ်းယူခဲ့သလိုအထူးဒေသတစ်မှာရှိတဲ့နေကြားဆောင်တက်1001 1002 1003တို့ကိုလည်းသိမ်းယူခဲ့ပါတယ်။ပန်ဝါမြို့မှာတိုက်ပွဲပြင်းထန်နေတဲ့အချိန်မှာတရုတ်နိုင်ငံက KIA ကိုထိုးစစ်ဆင်တာတွေရပ်ဆိုင်းဖို့ဖိအားပေးခဲ့တာတွေလည်းရှိပါတယ်။ဝိုင်းမော်မြို့နယ်အတွင်းမှာရှိတဲ့ကမ်ပိုက်တီမြို့ဟာတရုတ်မြန်မာကုန်သွယ်ရေးစခန်းတည်ရှိတဲ့နေရာဖြစ်ပြီးပန်ဝါဒေသကတော့မြေရှားတပ်တုထွက်ရှိရာဒေသဖြစ်တာကြောင့်မို့လို့စီးပွားရေးအရေးပါတဲ့နယ်မြေတစ်ခုလည်းဖြစ်ပါတယ်။ဒီအပိုင်းတွေမှာတော့မိုးမောင်းမြို့နယ်နဲ့ဖားကန်းမြို့နယ်ဆယ်စင်းဘက်တွေမှာ KIA ပူးပေါင်းတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။